င်ဘာလ26ရက်ဗုဒ္ဓနေ့မှာလစ်လာသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့ရွေးနှုတ်ချင်းခံရသူများအတွက်ကဘာတက်ဖြစ်ပါတယ်။ဟိရှာနဂရီကျခန်းကြီး65ငယ်18မှာဆိုရင်ကြည့်ရှုလို့မူကောင်းငယ်တဲ့မြေကြီးတက်ကိုငါဖန်ဆင်းမီအရင်မူကောင်းငယ်နဲ့မြေကြီးကိုမအောင်မေရနှလုံးမမတ်မိရဆိုပြီးတော့ဖော်ပြထားပါတယ်။ပြောဖက်ဟိရှာယနဲ့ရှင်ယောဟန်နှစ်ဦးလုံးကနေကဘာတက်နဲ့ဆိုင်တဲ့ဂရုတော်ယူပါယုံကိုမြင်တွေ့ခဲ့ရပါတယ်။ရှင်ယောဟန်မြင်တွေ့ခဲ့ရတဲ့ရွေးနှုတ်ခံသူတွေဝင်စားရမယ့်ယေရုရှလင်မြို့တည်အကြောင်းကိုဗျာဒိတ်ကျမ်းခန်းကြီး21ငယ်1ငယ်9အနေ29တို့မှာတွေ့နိုင်ပါတယ်ဗျာဒိတ်ကျမ်းခန်းကြီး22ငယ်1ကနေ9ကိုဖတ်ရှုပါဖျားသခင်ရဲ့ပလင်တော်အောက်ကနေစတင်စီးဆင်းလာတဲ့အသက်ဆန်းရည်နဲ့အသက်ပင်တို့ဟာမြို့တော်တည့်ရဲ့အထူးထင်ရှားအရေးကြီးတဲ့အရာနှစ်ခုဖြစ်ပါတယ်ကဘာတစ်ကိုပေးခြင်းမှာဘယ်လိုမျိုးသောရည်ရွယ်ချက်ရှိတယ်ဆိုတာကိုကြည့်ကြပါစို့တဖန်ကြောက်တလင်းကဲ့သို့ကြည်လင်၍ဖျားသခင်နှင့်တုတ်တငယ်ဤပလင်တော်ထဲကထွက်သောအသက်ရည်စီးရမြစ်ကိုကောင်းကင်တမန်သည်ငါအားပြလေ၏မြို့လမ်းမအလယ်၌၎င်းထိုမြစ်နှစ်ဖက်၌၎င်းအသက်ပင်ရှိ၏ထိုအသက်ပင်သည်အသီး12မျိုးကိုတည်တတ်၏မိမိအသီးကိုလည်းလတိုင်းပေးတတ်၏အရွက်သည်လည်းလူအမျိုးမျိုးတို့၏အနာရောဂါငြိမ်းစေရဖို့ဖြစ်၏နောက်တဖန်ကြင်ချင်းပေးတစုံတစ်ခုမျှမရှိထိုမြို့၌ဖျားသခင်နှင့်တုတ်တငယ်ဤပလင်တော်ရှိ၍ဖျားသခင်ကျွန်တို့သည်ဖျားဝတ်ကိုပြုကြလိမ့်မည်မျက်နာတော်ကိုမြင်ရ၍သူတို့နှစ်ဖူး၌လည်းနာမတော်ရေးထားလည်းရှိလိမ့်မည်ထိုမျိုး၌ညမရှိရစီမီးကိုအလိုမရှိနေဤအယောင်ကိုလည်းအလိုမရှိအကြောင်းမူကားထာဝရအရှင်ဖျားသခင်သည်သူတို့၌ရောင်ကြီးတော်ကိုလွှတ်တော်မူ၍သူတို့သည်ကဘာအဆက်ဆက်ဆိုးဆန်ရကြလက်တန်းဆိုပြီးတော့ဖော်ပြထားပါသည်အပြစ်ကျွလွန်ခြင်းအပြင်အာဒံဟာအသက်ပင်ကိုဆုံးရှုံးခဲ့ရပါသည်အဲ့ဒီအသက်ပင်ကိုအာဒံကိုယေရှုရှင်ကနေယေရုရှလင်မြို့တက်မှာပြန်လည်ပေးအပ်မှာဖြစ်ပါတယ်။အောင်မြင်တဲ့သူဟာအဲ့ဒီအသက်ပင်ရဲ့အသီးကိုဆက်ရပါလိမ့်မယ်။အသီး12မျိုးကိုသီးပါတယ်။လဆန်းရက်တိုင်းအသီးအသစ်တစ်မျိုးပြောင်းပြီးတော့သီးပါတယ်။ကဘာတက်မှာစဉ်းစားစရာအချက်ကတော့လူသတ္တဝါအပေါင်းတို့သည်ငါရှင့်မှာကိုးကွယ်ခြင်းကလဆန်းနေ့နဲ့ဥပုံနေ့အစဉ်အတိုင်းလာကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏ဆိုပြီးတော့ဟိရှာအနဂရိကျမ်းခန်းကြီး66ငယ်23မှာဖော်ပြထားတာတွေ့ရပါတယ်။လူအမျိုးမျိုးတို့ရဲ့အနာငိမ့်ရလို့တင်စားထားတဲ့ဇာကားဟာဖျားသခင်ဟာငကုံမူလဖန်ဆင်းစဉ်ကအတိုင်းလူကိုပြန်လည်ပြုပြင်ပေးလိမ့်မှာဖြစ်ပါတယ်။လူအမျိုးနွယ်ခက်သိန်းကိုတစည်းတစ်လုံးနဲ့မိသားစုတစုကဲ့သို့ညီညွတ်စွာငြိမ်းချမ်းစွာပေါင်းစည်းပြီးတော့ဖျားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းဂုဏ်ပြုကြပါလိမ့်မယ်။ Remco Slifanovic Revelations of Jesus Christ အောက်ရဲ့စာမျက်နှာ993မှာဆိုလို့ရှိရင်လူမျိုးတကာတို့ရဲ့အနာကိုငြိမ်းစေခြင်းဇာကားဟာကွဲပြားခြင်းနဲ့မတူညီတဲ့အရာအလုံးကိုဖယ်ရှားပြစ်ပြီးတော့အသက်ပင်ရဲ့အရွက်ဟာတိုင်းနိုင်ငံတွေရဲ့ပြိပခါကိုငင်းစေမှာဖြစ်ပါတယ်။နိုင်ငံခြားတိုင်းတစ်ပါးသားဆိုပြီးတော့မတက်မတ်တမိသားစုတဲ့တမျိုးတည်းအားဖြင့်ဖျားရှင်သားသမီးတွေညီတူညီမျှဖြစ်လာပါလိမ့်မယ်။လူငယ်တဲ့ရှေးရာစုနှစ်ပေါင်းများစွာကမိခါပြောဖက်ကြိုတင်ဟောထားတဲ့ဇာကားဟာပြည့်စုံလာပါတယ်။မိခါအနဂတိကျမ်းခန်းကြီး၄ငယ်34မှာထာဝရဖျားသည်များပြားသောလူတို့တွင်တရားစီရင်၍ဝေးစွာနေလျက်အာကြီးသောလူမျိုးတို့ကိုဆုံးမတော်မူသည်ဖြင့်သူတို့ဓာလက်နှင့်များကိုထွန်သွားဖြစ်စေခြင်းက၎င်းလှံများကိုတစဉ်ဖြစ်စေခြင်းက၎င်းထုလုပ်ကြလိမ့်မည်တပီကိုတပီစစ်မတိုက်စစ်အတက်ကိုလည်းနောက်တဖန်မတင်ရကြလူပေါင်းတို့သည်ကိုပိုင်သောစပြစ်ပင်ကိုပိုင်သောတင်မောတဖန်းပင်အောက်မှထိုင်ကြလိမ့်မည်ကြောက်စီသောသူတယောက်မျှမရှိရဆိုပြီးဖော်ပြထားပါသည်အသက်ဆိုင်ရေးစစ်စင်ရာကန္နဖူးပေါ်မှာရင်ုပ်ခံရတဲ့သူအပေါင်းတို့ဟာမိမိတို့အိမ်နီးချင်းတယောက်ကိုတယောက်ခေါ်ဖိတ်ကြပါလိမ့်မယ်။အသက်ပင်ရဲ့အရေးအောက်မှာအတူတူကနေထိုင်ကြပါလိမ့်မယ်။အသက်ပင်ရဲ့အရွက်ဟာအနာရောဂါအလုံးကိုငြိမ်းစေမှာဖြစ်ပါတယ်။လူမျိုးစုကွဲပြားခြားနားတဲ့ပြဿနာမရှိတော့ပါဘူး။စိတ်ဝမ်းကွဲစေတဲ့အရာအလုံးဟာချုပ်ငြိမ်းသွားမှာဖြစ်ပါတယ်ဆိုပြီးတော့ Revelations of Jesus Christ ဆိုတဲ့စာအုပ်ထဲကအကောင်းဆုံးချက်အဖြစ်ဗုဒ္ဓနဲ့ဥပုသ္စာဖြစ်တဲ့သင်ခန်းစာကဖော်ပြပေးထားပါတယ်။